Welcome to the Voice of America in Burmese.
လာညနေခင်းမှာရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2014ခုနှစ်မတ်လ29ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေစီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင
်ကျွန်မဆုမြတ်ပါပါရှင်ယူကရိန်းနဲ့ဆက်ဖြတ်ပြီးတော့တပ်တွေဆေလွတ်ဖို့အစီအစဉ်မရှိဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်မလေးရှားလေကြောင်းလိုင်းလေယာဉ်ကိုလိုက်ရှာနေတဲ့အိန္ဒိယသမုဒ္ဒရာတွေကနေပြီးတော့ဘာအပိုင်းစားကိုမှမရရှိသေးဘူးလို့မလေးရှားသဲယူပို့ဆောင်ရေးယာယီဝန်ကြီးကပြောပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးချိုင်းနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါရှင်သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့သမရဦးသိန်းစိန်နဲ့နိုင်ငံရေးပါတီ60ကျော်ဒီကနေ့တွေ့ဆုံခဲ့ကြတယ်ဆိုတော့အဓိကဘာတွေဆွေးနွေးခဲ့ကြပါသလဲတခါရခိုင်ပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့စံဖတ်မှုတွေနဲ့ပတ်သက်ပြီးတော့
ပထမဆုံးကတော့ကျွန်တော်ကဖြစ်တဲ့ဖြစ်စဉ်မှာတော့ကျွန်တော်လူစုခွဲဖို့နဲ့ဖြစ်စဉ်မှုတားဆီးမှုတော့ဒါပေမဲ့ကျွန်တော်တို့အဲ့ဒီလိုဖြစ်နေတဲ့အချိန်မှာကျွန်တော်မှတ်တမ်းတင်ထားတဲ့ပုံတွေရှိတယ်။ဒီတမလိုက်ဖွဲ့ပလက်တဲ့ကွန်မရှင်ကအဲ့ဒီပုံတွေရကျွန်တော်စစ်ဆေး
ဖို့ဆိုရဘက်ကကင်တွဲဆောင်ရွက်သွားမဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သမရပြောခွင့်ရသူရဲ့ပြောကြားချက်အပြည့်အစုံကိုလည်းမကြခင်မှာနားဆင်ရပါမယ်ရှင်။ဒီသတင်းနဲ့အတူ NLD နာယကသတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမ်းမာရေးအခြေအနေသတင်းကိုလည်းပြောပြသွားဖို့ရှိပါတယ်။ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မသိင်ကြီးထိုက်ကကြေညာပေးပါမယ်ရှင
်။ရုရှားအစိုးရအနေနဲ့ယူကရိန်းနယ်စပ်ဖြတ်ပြီးတော့တပ်တွေဆေလွတ်ဖို့အစီအစဉ်မရှိဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ခရိုင်းမီးယားဒေသကိုသိမ်းပိုက်ပြီးတဲ့နောက်မှာယူကရိန်းနယ်စပ်ကိုဖျက်ချော်ဖို့ရည်ရွယ်ချက်လုံးဝမရှိသလိုစိတ်လည်းမဝင်စားပါဘူးလို့နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကအစိုးရရုပ်သံပေါ်မှာဒီကနေ့စနေနေ့ပြောလိုက်တာဖြစ်ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပြဿနာတွေဖြေရှင်းရင်းအမေရိကန်တို့အဆိုပြုထားတဲ့အဆိုပြုချက်အပေါ်မှာအမေရိကန်သမ္မတဘဲရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းပေါ်ကနေပြီးတော့ဆက်သွယ်ဆွေးနွေးခဲ့ပြီးနောက်တရက်မှာပဲအခုလိုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။ပြဿနာတွေညှော်နေသွားစေဖို့ရည်ရွယ်တဲ့အဆိုပြုချက်ကိုယူကရိန်းအစိုးရနဲ့အပြည့်အဝညှိနှိုင်းဆောင်ရွက်ထားတာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံကြ ాయి ဝင်ကြီးဂျွန်ကယ်ရီကဒီရုရှားနိုင်ငံကြ ాయి ဝင်ကြီးဆာဂေးလက်ဗရော့ဖ်ကိုဒီသတင်းပတ်အစောပိုင်းတုန်းကပေးခဲ့တဲ့ဒီတန်တမန်ရေးနည်းနဲ့ဖြည့်ရှင်ရေးအဆိုပြုချက်ကိုစာနဲ့တုံ့ပြန်ဖို့အတွက်သမ္မတပူတင်ကသမ္မတအိုဘားမားကိုတောက်ချနေတုန်းကတယ်လီဖုန်းဆက်သွယ်မှုအတွင်းမှာအရေးအမွေပြောခဲ့တယ်လို့အင်မြူရောကပြောပါတယ်။ခေါင်းဆောင်နှစ်ယောက်ကြားတယ်လီဖုန်းဆက်သွယ်စကားပြောမှုအတွက်အင်မြူရောရဲ့ထုတ်ပြန်ချက်မှာနိုင်ငံကြ ాయి ဝင်ကြီးကယ်ရီပေးခဲ့တဲ့အဆိုပြုချက်အသေးစိတ်ကဘာလဲဆိုတာကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့ခရိုင်းမီးယားဒေသတွေကရုရှားတပ်တွေရုပ်သိမ်းပေးဖို့နဲ့အဲ့ဒီဒေသကလူနည်းစုယူကရိန်းလူမျိုးတွေလုံခြုံရေးအာမခံချက်ရှိဖို့နိုင်ငံတကာလေ့လာသူတွေကိုခရိုင်းမီးယားဒေသကိုလာခွင့်ပေးဖို့အမေရိကန်ကရုရှားကိုဖိအားပေးနေပါတယ်။ခရိုင်းမီးယားအရေးနဲ့ပတ်သက်လို့ယူကရိန်းအစိုးရဘက်ကထိန်းသိမ်းတဲ့အခြေအနေဆိုးမသွားအောင်လို့ဆက်ပြီးတော့ကင်တွယ်နေတာကိုရုရှားဘက်ကနေထောက်ခံဖို့နဲ့နောက်ထပ်ရန်စားမှုတွေမလုပ်ဖို့သမ္မတအိုဘားမားကပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးနဲ့ရုရှားနိုင်ငံသားဝင်ကြီးတို့ဟာလည်းလာမယ့်ရက်ပိုင်းတွေမှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိပါတယ်ရှင်။
သမ္မတအိုဘားမားရဲ့သတင်းတစ်ပတ်ကြာဥရောပနဲ့အရှေ့အလယ်ပိုင်းဒေသတန်တမာရေးခီးစဉ်ကိုဆော်ဒီအာရေဗျနိုင်ငံမှာအဆုံးသတ်ခဲ့ပြီးဝါရှင်တန်ကိုဒီကနေ့စနေနေ့မှာပြန်လာနေပြီဖြစ်ပါတယ်။သမ္မတအိုဘားမားဆော်ဒီအာရေဗျနိုင်ငံရီယတ်မြို့ကိုရောက်ရှိစဉ်မှာဆော်ဒီလူအခွင့်ရေးလှုပ်ရှားသူမဟာအယ်မူနီဖ်ကိုအိမ်တွင်းအကြမ်းဖက်မှုတိုက်ဖျက်ရေးစွန့်စွန့်တမန်ဆောင်ရွက်ချက်အတွက်အမေရိကန်နိုင်ငံသားဤဌာနကဂုဏ်ပြုတဲ့အမျိုးသမီးတတိရှင်များစုကိုချီးမြှင့်ခဲ့ပါတယ်။ဆော်ဒီဘီယင်အဗ်ဒူလာနဲ့သမ္မတအိုဘားမားတောက်ချာနေကတွေ့ဆုံခဲ့ပြီးအရှေ့အလယ်ပိုင်းဒေသတစ်ခွင်လုံခြုံရေးရာအပေါ်အမြင်မတူတာတွေကိုဆွေးနွေးခဲ့ပါတယ်။ဆီးရီးယားပြည်ရင်းစစ်နဲ့အီရန်နျူကလ িয়ার အစီအစဉ်အရေးမှာနှစ်နိုင်ငံကြားအမြင်မတူကြဘဲတင်းမာမှုတွေရှိနေတာကိုခေါင်းဆောင်နှစ်ဦးအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်။သမ္မတအိုဘားမားဆော်ဒီမှာရှိနေစဉ်တောက်ချာနေတော့ကရုရှားသမ္မတပူရင်ကယူကရိန်းအရေးဖြည့်ရှင်းဖို့အမေရိကန်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားဝင်ကြီးဆာဂေးလာဗရော့နဲ့ဒီသတင်းပါအစောပိုင်းမှာတွေ့ဆုံစဉ်အတွင်းယူကရိန်းအရေးတန်တမန်နည်းနဲ့အပြေရှားဖို့အမေရိကန်ရဲ့အဆိုပြုချက်ကိုပေးအပ်ခဲ့တာလို့အင်ပီရောကပြောပါတယ်။ဒီအဆိုပြုချက်နဲ့ပတ်သက်ပြီးမစ္စတာပူတင်ကစာနဲ့တုံ့ပြန်မယ်လို့ကမ်းလှမ်းတဲ့အကြောင်းသမ္မတအိုဘားမားကပြောခဲ့တယ်လို့လည်းဆိုပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂအထွေထွေချုပ်ဘန်ကီမွန်ကရုရှားနိုင်ငံအနေနဲ့ယူကရိန်းပိုင်းနဲ့နယ်မြေကိုနောက်ထပ်ထပ်ပြီးကျူးကျော်ဖို့ရည်ရွယ်ချက်မရှိကြောင်းသမ္မတပူရင်ကအာမခံချက်ပေးထားတယ်လို့ပြောပါတယ်ရှင်
။မလေးရှားလေကြောင်းလိုင်းလေယာဉ်ကိုလိုက်ရှာနေတဲ့အိန္ဒိယသမုဒ္ဒရာတွေကနေပြီးတော့ဘာအပိုင်းအစကိုမှမရရှိသေးဘူးလို့မလေးရှားသက်ယူပို့ဆောင်ရေးယာယီဝန်ကြီးကပြောပါတယ်။အစ်စ်ပြောင်းပြီးတော့ရှာနေတဲ့ ဩစတြေးလျနိုင်ငံပါသ်မြို့ရဲ့အနောက်ဖက်မိုင်1100ကျော်မှာအရာဝတ္ထုတွေမျောနေတာကိုရှာဖွေရေးလေယာဉ်တွေဘောကနေတွေ့ထားပေမဲ့ဘာသတင်းမှအသစ်ထပ်မရသေးဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာယာယီဝန်ကြီးဟီရှာမူဒင်ဟူစိန်ကပြောပါတယ်။လေယာဉ်ပေါ်ပါသွားတဲ့ခီးတဲ့တချို့ရဲ့မိသားစုဝင်တွေနဲ့လည်းသူတွေ့ဆုံခဲ့တယ်လို့ပြောပါတယ်။နယူးဇီလန်တော်ဝင်လေတပ်ကOrion ထောက်လိုက်ရေးလေရင်ကနေပြီးတော့တောက်ချာနေတော့ကပေးပို့တဲ့အရာဝတ္ထုဓာတ်ပုံတွေကိုသုံးတက်နေတယ်လို့ AMSA Australia ရေချောင်းလုံခြုံရေးအာဏာပိုင်တွေကပြောပါတယ်။ရေပေါ်မျောနေတဲ့အရာဝတ္ထုတွေရှိရာနေရာနားမှာတရုတ်သင်္ဘောတွေရောက်နေပြီးတော့ဒီကနေ့စနေနေ့မကုန်ခင်မှာအဲ့ဒီအရာတွေကိုဆယ်ယူနိုင်လိမ့်မယ်လို့လည်း AMSA ကပြောပါတယ်။ပြောင်းနေတဲ့လေရင်ဟာအရင်ခံမှန်းထားတာထက်ပုံမြန်နဲ့နှုံးနဲ့ပြန်တန်းခဲ့ပုံရပြီးတော့လောင်စာကလည်းပိုဆောပြီးတော့ကုန်သွားနိုင်တဲ့အတွက်လေရင်ပြန်တန်းတဲ့အကွာအဝေးပို့ပြီးတော့တိုးခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကတွက်ချက်ခဲ့ပြီးတဲ့နောက်အိန္ဒိယသမုဒ္ဒရာရဲ့ရှာဖွေနေတဲ့နေရာကိုအရင်ရှာနေတဲ့နေရာထက်မိုင်600ကျော်အရှေ့မြောက်ဘက်ကိုတောက်ချာနေတုန်းကစတင်ပြောင်းပြီးတော့ရှာဖွေနေကြပါတယ်ရှင်
ဒီအမေရိကန်တန်ညနေ�ပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရခိုင်ပြည်နယ်စစ်တွေမြို့မှာကုညီထောက်ပံ့ရေးလုပ်ငန်းတွေလုပ်နေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့ရုံးတွေနိုင်ငံသားသားဝန်ထမ်းနေအိမ်တွေပစ္စည်းသို့လောင်တဲ့ဂိုဒေါင်တွေကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကဖျက်ဆီးခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့စုံစမ်းရေးအဖွဲ့ကိုဖွင့်လိုက်ပါတယ်သမရဦးသိန်းစိန်တာဝန်ပေးတဲ့အဖွဲ့မှာနေဆက်ရေးရာဌာနဒုတိယဝန်ကြီးပိုချုပ်မမောင်အောင်ရခိုင်ပြည်နယ်ဥပဒေချုပ်ဦးလှသိန်းပြည်ထရေးဝန်ကြီးဌာနလေကြောင်းရဲတပ်ဖွဲ့မှရဲမှုချုပ်နေဝင်သမရဥပဒေအကြံပေးအဖွဲ့ခေါင်းဆောင်ဦးစစ်အေးနဲ့မြန်မာ egress ကကိုကျော်ရင်လှိုင်တို့ပါဝင်ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့မလ26ရက်နဲ့28ရက်နေ့တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ဖျက်ဆီးမှုတွေမှာပါဝင်ခဲ့သူတွေအပြင်ပြည်내အုပ်ချုပ်ရေးအပိုင်းကအဓိကတာဝန်ရှိတဲ့သူတွေကိုစစ်ဆေးဖော်ထုတ်ရမှာဖြစ်ပါတယ်။စုံစမ်းတွေ့ရှိတဲ့အစီရင်ခံစာကိုတော့ April 9ရက်နောက်ဆုံးထားပြီးတော့သမရစီကိုတိုက်ရိုက်အစီရင်ခံတင်ပြရမယ်လို့အမိန့်ကြော်ညာစာထဲမှာဖော်ပြထားပါတယ်။နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တစ်ခုဖြစ်တဲ့ Maltese International အဖွဲ့ရဲ့ရုံးကနိုင်ငံသားသူအမျိုးသမီးတယောက်ကသာသနာအလံကိုမလျော်မကန်လုပ်တယ်ဆိုတဲ့သတင်းထွက်လာခဲ့ပြီးတဲ့နောက်မှာစစ်တွေမှာရှိတဲ့နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့အစည်းရုံးတွေနဲ့နိုင်ငံသားဝန်ထမ်းတွေနေတဲ့နေအိမ်တွေကိုစစ်တွေတွေ့ဒေသခံတချို့ကမလ26ရက်နေ့ညပိုင်းကစတင်ဖျက်ဆီးခဲ့ကြပါတယ်လူစုခွဲဖို့စ조사ရင်းနဲ့မိုးပေါင်ထောင်ပစ်ခဲ့တဲ့တနတ်ကြည်စံကြောင့်ဆယ်နှစ်အရွယ်မိန်းကလေးတယောက်တေဆုံးခဲ့တယ်လို့စကမ်းမှုဦးအောင်မြင့်ဦးက VOA မြန်မာပိုင်းကိုပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တွေမှရှိတဲ့နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့အစည်းတချို့နဲ့ကုလသမဂ္ဂအေဂျင်စီရုံးတွေဝန်ထမ်းအတော်တော်များများကိုလည်းသူတို့ရဲ့လုံခြုံရေးအတွက်ရန်ကုန်ကိုပြန်ပြီးတော့ခေါ်ခဲ့ရပါတယ်။ပြည်လုံးကျွတ်တကောင်စင်းတောက်ကောက်ခံတဲ့အခါမှာရိုဟင်ဂျာဆိုတဲ့နာမည်ကိုမထည့်အောင်ကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေကသာသနာအလံတွေကိုအင်ရှိတွေမှာလွှင့်ပြီးတော့ထူထားကြတာကဖြစ်ပါတယ်ရှင်
။ထိုင်းချမ်းပြအစိုးရဝန်ကြီးချုပ်ယင်းလာရှနာဝတ်ယာရုကနှုတ်ထွက်ပြီးတောင်းဆိုတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဗန်ကောက်မြို့ကလမ်းမတွေပေါ်မှာဒီကနေ့တကြော့ပြန်ဆင်နွှဲနေကြပါတယ်။ပြည်သူ့ဒီမိုကရက်တစ်ပြုပြင်ပြောင်းလဲရေးကော်မတီရဲ့အတွင်းရေးမှူးချုပ်ဆုထက်ထရော့ဆူဘန်ကထောင်တောင်းချီတဲ့အစိုးရစန့်ကျင်ရေးဆန္ဒပြသူတွေကိုဦးဆောင်ချီတက်နေပါတယ်။ဖေဖော်ဝါရီလကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲဟာတရားမဝင်ဘူးလို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကမတ်လ22ရက်နေ့ကပယ်ဖျက်ခဲ့ပြီးတဲ့နောက်ဒီနေ့ပထမဆုံးအကြိမ်ဖြစ်အစိုးရစန့်ကျင်ရေးဆန္ဒပြကြတာဖြစ်တယ်လို့ဆုထက်ထရော့ဆူဘန်ကပြောပါတယ်။
เพื่อบอกให้ฝ่ายรัฐบาลทรราชได้รู้ว่าประชาชนไม่ยอมรับอีกต่อไปแล้วและประชาชนต้องการ
ที่ตูรีก็อซูยะကိုလက်မခံတော့ဘူးဆိုတာကိုဆန္ဒထုတ်ဖော်တဲ့အနေနဲ့ပြောပြချင်တာဖြစ်ပြီးလူလူကနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေချက်ချင်းလုပ်ဖို့တကယ့်ကိုလိုလားနေကြတာဖြစ်ပါတယ်လို့သူကပြောသွားတာပါဝင်ကြီးရှင်လာဟာသူ့အကိုဝင်ကြီးချုပ်ဟောင်းသက်ဆင်ရှနာဝတ်ရဲ့ကိုစားနိုင်ငံကိုအုပ်ချုပ်နေတာသာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ရှင်လာနှုတ်ထွက်ပြီးရွေးကောက်ခံမဟုတ်တဲ့ဂျားပြယာယီအုပ်ချုပ်ရေးကောင်စီတရက်ဖွဲ့ကိုအာဏာလွှဲပြောင်းပေးဖို့နဲ့နိုင်ငံရေးစနစ်နဲ့ဌာနဆိုင်ရာပြုပြင်ပြောင်းလဲရေးလုပ်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားနဲ့ဂျပန်နိုင်ငံကြားနှစ်ရက်ကြာဆွေးနွေးပွဲကိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာနှစ်ဖန်တနင်္ဂနွေနေ့မှာစတင်မှာဖြစ်ပါတယ်။ နှစ်နိုင်ငံအစစ်မြင့်တနမန်တွေကြားတစ်နှစ်ကျော်အတွင်းပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးကြမှာလည်းဖြစ်ပါတယ်1980နဲ့1980ပြည့်လွန်နှစ်တွေအတွင်းမြောက်ကိုရီးယားထောက်လှမ်းရေးတွေဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားတွေကိစ္စကိုအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဂျပန်နိုင်ငံသားရေးဌာနတန်တမန်ဂျူနီချီအီဟာရာကဂျပန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မှာဖြစ်ပြီးတော့ဖမ်းဆီးခေါ်ထားတဲ့ကိစ္စကိုမြောက်ကိုရီးယားကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှာဖြစ်ပါတယ်မြောက်ကိုရီးယားသံအမတ်ကြီးဆွန်အီဟိုကတော့ဂျပန်အစိုးရအနေနဲ့ဘာအကြောင်းဆွေးဂျပန်အစိုးရနဲ့ဘာအကြောင်းဆွေးနွေးမယ်ဆိုတာကိုမတတ်မှတ်ရသေးဘူးလို့ဘေကျင်းကိုရောက်လာစဉ်မှာပြောပါတယ်။မြောက်ကိုရီးယားတရှိုးတွေကိုဂျပန်နိုင်ငံကအလေးအထားတွေတင်ပေးဖို့အတွက်ဂျပန်လူမျိုး73ယောက်ကိုဖမ်းဆီးခေါ်သွားခဲ့တယ်ဆိုတာကိုမြောက်ကိုရီးယားဘက်က2012ခုနှစ်မှာဝန်ခံခဲ့ပါတယ်။အဲ့ဒီထဲက9ယောက်ကိုဂျပန်ကိုပြန်ပြီးတော့ပို့ပေးခဲ့ပေမဲ့ကျန်တဲ့10ယောက်ကတော့ဆုံးသွားပြီလို့မြောက်ကိုရီးယားကဆိုနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်တွေက Los Angeles မြို့ကြီးတစ်ဝိုက်မှာတောက်ချနေညာတုန်းက 5.1 ပြင်းအားရှိတဲ့မြေငရင်လှုပ်ခတ်ခဲ့ပါတယ်။စက္ကန့်30လောက်ကြာတဲ့မြေငရင်လှုပ်တာကိုမြို့ကန်တွေခန်းစားခဲ့ကြရပါတယ်။ဒဏ်ငွေပိုင်လိုင်းတွေကနေယိုစိမ့်ရေပိုက်တွေပေါက်တယ်ဆိုပြီးတော့အဆက်အသွယ်ကူညီတောင်းတာရှိပေမဲ့လည်းကြီးကြီးမားမားပျက်စီးမှုရှိတယ်ဆိုတဲ့သတင်းတွေတော့ချက်ချင်းမရသေးဘူးလို့ Los Angeles မြို့အရေးပေါ်တာဝန်ရှိသူတွေကပြောပါတယ်ရှင်။
ထိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါလေရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းထိုက်ရိုက်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်ဒီညနေတော့သမရဦးသိန်းစိန်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပြီးဘာတွေဆွေးနွေးကြကြသလဲဆိုတာကိုအရင်ဆုံးကြည့်အောင်ပါသမရဦးသိန်းစိန်ကသူ့အစိုးရလှုပ်ဆောင်ချက်တွေကအဓိကထားဖော်ဆောင်နေတဲ့အချက်တွေကိုနိုင်ငံရေးပါတီ60ကျော်နဲ့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံပြီးရှင်းလင်းခဲ့ပါတယ်။အပြစ်ခတ်ရဆဲပြီးငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့တိုးတက်ဖွံ့ဖြိုးတဲ့အနာဂတ်မြန်မာနိုင်ငံဖော်ဆောင်ရေးတို့မှာလက်ရှိအစိုးရလှုပ်ဆောင်နိုင်ခဲ့တာတွေကိုသမရကနေပြီးတော့နိုင်ငံရေးပါတီတွေကိုချပြခဲ့ပါတယ်။နိုင်ငံရေးပါတီတွေဘက်ကလည်းလက်ရှိအစိုးရရဲ့လိုအပ်ချက်တွေကိုထောက်ပြခဲ့ကြပါတယ်။အပြည့်အစုံကိုတော့မတ်သိန်းကြီးထိုက်ကဆက်ပြီးပြောပြပါမယ်ရှင်
။သမရဦးသိန်းစိန်ဟာဒီကနေ့နိုင်ငံရေးပါတီ65ပါတီတဲကပါတီ62ခုတို့ကကိုယ်စားလှယ်တွေနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။လက်ရှိအစိုးရအနေနဲ့ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးတမျိုးသားလုံးဖွံ့ဖြိုးတိုးတက်ရေးနဲ့တိုးတက်တဲ့အနာဂတ်ဖြစ်ပေါ်လာရေးကိုလှုပ်ဆောင်နေတယ်လို့သမရဦးသိန်းစိန်ကသူ့ရဲ့အဖွင့်မိန်ခွန်းမှာထည့်ပြီးတော့ပြောခဲ့ပါတယ်။ဒီလုပ်ငန်းစဉ်တွေကမှနိုင်ငံရေးပါတီတွေကိုသူ့အနေနဲ့အထူးတင်ပြခြင်းနဲ့အချက်၃ချက်ကတော့အပြည့်အခက်ရက်စဲရေးဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ဖြစ်ပါတယ်လို့သမရဦးသိန်းစိန်ကပြောပါတယ်။တနိုင်ငံလုံးအပြည့်အခက်ရက်စဲရေးလက်မှတ်ထိုးပြီးချိန်မှာပါဝင်တဲ့သူအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကြီးကျင်းပဖို့လဲသမရဦးသိန်းစိန်ကအခုလိုပြောဆိုပါတယ
်။နိုင်ငံရေးဆွေးနွေးပွဲကြီးကိုပါဝင်တဲ့ပါဝင်တိုက်တဲ့လူတွေနဲ့ကျင့်ပသွားနိုင်လို့ပြင်ဆင်နေပါတယ်။အချုပ်ချာအာဏာကိုထိပါတဲ့ကိစ္စနဲ့ပြည်တော်စုမြန်မာနိုင်ငံတော်ကခွတ်ထွက်မယ်ဆိုတဲ့ဒီကိစ္စတွေကလွဲရင်အခြားကိစ္စအားလုံးကိုဆွေးနွေးနိုင်ဖို့အတွက်တကားဖွင့်ထားပါတယ်
။ဒုတိယအချက်ကတော့အခြေခံဥပဒေပြင်ဆင်ရေးဖြစ်ပါတယ
်။တတိယအပိုင်းကတော့နိုင်ငံဥဆောင်မှုဆိုင်ရာအရေးချင်းပတ်မှတ်မှုအတွက်လိုအပ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်တဲ့ကျွန်တော်ရဲ့သဘောထားကတော့မြေသိနိုင်ငံသားတိုင်းရင်းသားတပုခုမှမြန်မာနိုင်ငံကိုနိုင်ငံရေးအရဥဆောင်နိုင်ခွင့်ကိုကတ္တတားမြစ်ထားမျိုးမဖြစ်စေလိုတဲ့နိုင်ငံရေးစေတနာရှိသလိုတစ်ဖက်ကလည်းမိမိတို့အမျိုးသားအချိုးစည်းဝါးနဲ့မိမိတို့နိုင်ငံရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲကိုမထိပါစေမဲ့တင့်တင့်ထောက်ပတ်တဲ့အကာအကွယ်ပေးနိုင်တဲ့အခြေခံမူများရှိဖို့လဲလိုလားပါလဲ
တတိယအချက်ဖြစ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်အဖြစ်လက်ရှိအစိုးရကပုံဖော်ဆောင်ရွက်နေတာဖြစ်ပေမဲ့လိုအပ်ချက်တွေကတော့အများကြီးရှိပါသေးတယ်လို့သမရဦးသိန်းစိန်ကဝန်ခံပြောဆိုပါတယ်လက်ရှိအစိုးရလက်ထက်အတွင်းဆောင်ရွက်ချက်တွေအပေါ်မှာနိုင်ငံရေးပါတီတွေဘက်ကပြန်လည်ထောက်ပြပြောဆိုခဲ့ကြပါတယ်အပြည့်အခက်ရက်စဲရေးလှုပ်ဆောင်ချက်နောက်အစိုးရအနေနဲ့ပြည်သူတွေရဲ့ယုံကြည်မှုလေးစားမှုပိုပြီးရှိအောင်လှုပ်ဆောင်ဖို့လာမယ့်ရွေးကောက်ပွဲတွေတရားမျှတမှုရှိရေးရွေးကောက်ပွဲကော်မရှင်မှာတိုင်းရင်းသားတွေထည့်ဖို့စာရာတွေကိုထောက်ပြခဲ့ကြပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးစံကတော့မြန်မာနိုင်ငံရဲ့အနာဂတ်အတွက်တွေးဆဆွေးနွေးကြဖို့အခုလိုတိုက်တွန်းခဲ့ပါတယ်
။လေးပွင့်ဆိုင်ဆွေးနွေးဖို့ဆိုတာအရေးကြီးပါတယ်။ ဒါပေမဲ့လေးပွင့်ဆိုင်ယုံနဲ့ကျွန်တော်မြန်မာနိုင်ငံရဲ့အနာဂတ်ကျွန်တော်ကပေါ်ဆောင်လို့ရမယ်မထင်ပါဘူးဖြစ်နိုင်လို့ရှင့်ငါးပွင့်ဆိုင်ဖို့ကျွန်တော်တောင်းဆိုပါတယ်တိုင်းရင်းသားဖက်ကကိုစလေတူတော့ထည့်ပေးစီခြင်းပါတယ်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာ
သမရလွတ်တော်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်နဲ့တိုင်းရင်းသားကိုစလေတူတို့ငါးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ဦးဇိုဆန်းကတိုက်တွန်းခဲ့တာဖြစ်ပါတယ်ကချင်းပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာဒူးဂျာကတော့စစ်မှန်တဲ့ငြိမ်းချမ်းရေးအတွက်ဖက်ဒရယ်စနစ်ကိုနီးမှန်လမ်းမှန်ကျင့်သုံးဖို့ပြောဆိုခဲ့ပြီးကချင်ပြည်နယ်အတွက်ရောမြန်မာတနိုင်ငံလုံးအတွက်ပါအရေးပါလာတဲ့မြစ်စုံစဲတိဆောက်ရေးဆိုတာကိုလုံးဝအပြီးသတ်ရပ်ဆိုင်းရေးအခုလိုတိုက်တွန်းပြောဆိုခဲ့ပါတယ
်။ဒီမြစ်စုံရေးကသာဘလို့ရေးကြည့်လဲဆိုလို့ရှိရင်မြစ်အေရာနဲ့ပြည်ညမာဆိုတာခွဲခြားလို့မရပါဘူး။မြစ်အေရာထိခိုက်လို့ရှိပြည်ညမာလည်းထိခိုက်ပျက်စီးမှာပဲ။ဒါကြောင့်မလို့ဒီမြစ်စုံရေးကသာဟာဘယ်တော့မှပြန်စမသိတော့ဘူး။ရာသီပတ်ပိခါရဖြစ်တယ်လို့ကျွန်တော်ကအဲ့လိုခံရတယ်။
ဒေါက်တာဒူးဂျာဟာဆိုရင်အရင်က KIO ကချင်လွတ်လပ်ရေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။သမရဦးသိန်းစိန်ကတော့အချုပ်အခြားအာဏာကိုထိပါတဲ့ကိစ္စပြည်ထောင်စုမြန်မာနိုင်ငံတော်ကနေခွဲထွက်မယ်ဆိုတဲ့ကိစ္စနှစ်ရက်ကလွှဲရင်တခြားကိစ္စအလုံးကိုဆွေးနွေးဖို့တကားဖွင့်ထားပါတယ်လို့သူရဲ့မိန့်ကိုမှထည့်သွင်းပြောဆိုခဲ့တာပါ။အခုလိုနိုင်ငံရေးပါတီတွေနဲ့သမရဦးသိန်းစိန်တွေ့ဆုံမှုဟာကြားပြတ်ရွေးကောက်ပွဲနီးကပ်လာချိန်မှာဖြစ်လာတာမို့ဒီအပေါ်မှာနိုင်ငံရေးပါတီတွေဘက်ကရောဘလို့သဘောထားပါလဲဆိုတာကိုဒီမိုကရက်တစ်ပါတီမြန်မာကဒေါ်ချူချူကျော်ငင်းကအခုလိုပြောပါတယ
်။ချက်ပြည့်ရွေးကောက်ပွဲနီးလို့ပဲတွေ့သလားလို့အန်တီရောမထင်ပါဘူး။အန်တီစိတ်ထင်မှာတော့ခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနော်အခြေခံဥပဒေကိုပြောင်းတာမပြောင်းတာလဲပါမှာပေါ့။နောက်ပြီးတော့ရွေးကောက်ပွဲနီးတာလဲပါမှာပေါ့။ပြီးတော့ဒီပါတီတွေရဲ့ပြောတဲ့ပါတီတွေကလာတဲ့အတန်ပေါ့နော်။voice of our parties ကိုလည်းသူကြားကျင်တယ်လို့ထင်ပါတယ်။အန်ဒီရိုအနေနဲ့လည်းမြင်ရတယ်တွေ့ရတယ်။ဒီသမရာကြီးကပြောတာဆိုတာကိုလည်းကြည့်ပြီးတော့အန်ဒီရိုနေတော့သဘောကျပါတယ
်။သမရာဦးသိန်းစိန်နဲ့နိုင်ငံရေးပါတီ62ပါတီတို့ကကိုယ်စားလှယ်တွေရန်ကုန်မြို့မှာဒီကနေ့တွေ့ဆုံကြတာမှာတော့ရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်တွေပြည်ထောင်စုဝန်ကြီးတွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်ရှင်
။မတ်တန်ကြီးထိုက်ပြပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ NLD နာယကသတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမရေးချင်းနေနဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ရပိုင်းတွင်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအစိုးရဘက်ကပြောဆိုချက်တွေကိုကြားဖို့ရှိပါတယ်ရှင
်။ဤပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့တွေမှာဘာရီရင်းနေဆွေးနွေးနေကြတယ်ဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့သုတအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA ကနေစနေနေ့ညနေခင်းအစီအစဉ်တွေကိုညနေ9နာရီထိလိုင်းနိုမီတာ16 kHz 1853ညလိုင်းနိုမီတာ19 kHz 1555နဲ့လိုင်းနိုမီတာ25 kHz 11965တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအစိုးရဘက်ကပြောဆိုချက်ကိုကြည့်အောင်ပါမတ်လ26ရက်နဲ့28ရက်နေ့တွေကစစ်တွေမြို့မှာဖြစ်ပွားခဲ့တဲ့လူအုံနဲ့အကြမ်းဖက်မှုတွေဟာ NGO ဝန်ထမ်းတွေဘက်ကဒေသရဲ့ထိခိုက်ရှလွယ်မှုအခြေအနေကိုနားမလည်လို့ဖြစ်တယ်လို့ပဲပြဿနာကြီးလာတဲ့အခါမှာပြည်내အစိုးရဘက်ကကင်တွယ်မှုအားနည်းခဲ့တာတွေကြောင့်ဖြစ်ရတယ်လို့မြန်မာသမ္မတပြောခွင့်ရသူကပြောလိုက်ပါတယ်အခုတော့အခြေအနေတွေကိုတည်ငြိမ်အောင်စ조사နေပြီးဖြစ်ခဲ့တဲ့ပြဿနာကိုပြန်လည်စုံစမ်းဖော်ထုတ်ရေးယူမှာဖြစ်တယ်လို့လည်းပြောဆိုပါရတယ်။အသေးစိတ်ကိုတော့ VOA ရန်ကုန်ရုံးကနေကိုသားညုံကဆက်ပြီးပြောပြပါမယ်ရှင်
။စစ်တွေမြို့မှာကုလသမဂ္ဂအေဂျင်စီနဲ့ဒီအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းကရုံးတွေ၊လူနေအိမ်တွေ၊ဂူဒေါင်တွေအကြမ်းဖက်ဖျက်ဆီးခံခဲ့ရတဲ့ပြဿနာကိုစုံစမ်းဖော်ထုတ်ဖို့အတွက်သမ္မတအနေနဲ့ဒီစုံစမ်းရေးကော်မရှင်တက်ကိုဖွဲ့လိုက်ပြီးဖြစ်တယ်လို့ပဲဒီတွေ့ရှိမှုတွေကနေပြီးတော့တရားခဏတွေကိုဖော်ထုတ်ရေးယူသွားမယ်လို့သမ္မတပြောခွင့်ရသူလည်းဖြစ်ပြန်ကြားရေးဒုဝန်ကြီးလည်းဖြစ်တဲ့ဥယျာထွက်ကသတင်းသမားတွေကိုပြောသွားပါရစေ
။ကျွန်တော်တို့ကပထမဆုံးကတော့ကျွန်တော်ကဖြစ်တဲ့ဖြစ်စဉ်မှာတော့ကျွန်တော်လူစုခွဲဖို့နဲ့ဖြည့်ဆည်းမှုတားဆီးမှုတုံး။ဒါပေမဲ့ကျွန်တော်တို့အဲ့ဒီလိုဖြစ်နေတဲ့အချိန်မှာကျွန်တော်မှတ်တမ်းတင်ထားတဲ့ပုံတွေရှိတယ်။ဒီတမလိုက်ဖွဲ့ပလစ်တဲ့ကော်မရှင်ကအဲ့ဒီပုံတွေရကျွန်တော်စစ်ဆေးဖို့ထုတ်မှာ
ရန်ကုန်တိုင်းလွှတ်တော်မှာသမ္မတနဲ့နိုင်ငံရေးပါတီတွေတွေ့ဆုံကြတဲ့ဒီကနေ့ပွဲရဲ့အပြင်ပန်းမှာဒီစစ်တူမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေရဲ့မေးမြန်းချက်ကိုဦးရထွက်ကပြန်လည်ဖြေကြားခဲ့တာပါ။ရခိုင်ပြည်နယ်အတွင်းသကောင်စင်းကောက်ခံတဲ့ခါမှာ Ranger ဆိုတဲ့အမည်တပ်မှုကိုလက်မခံဘူးဆန္ဒဖော်ထုတ်ကြရမှာစစ်တွေမျိုးကဒီနေအတော်များများမှာအင်ရှင်တွေကတာနာအလံကိုလွှင့်ထူထားကြတာပါ။အဲဒီမှာရုံးဖွင့်ထားတဲ့ NGO ဝန်ထမ်းတူကအဲဒီတာနာအလံကိုဖယ်ရှားရကနေပြီးတော့ပြဿနာတွေစတင်ခဲ့တာလို့ဦးရထွက်ကပြောပြပါတယ
်။အလံထုတ်တာမှန်တယ်။ဒီအလံကိုနောက်ပိုင်းကျတော့စကားကားတော့ဗျာဒီလိုလိုပတ်ွက်တယ်ဗျာဒီလိုတော့မဟုတ်ဘူး။ဒါပေမဲ့ step ပြီးတော့ဖြုတ်တယ်ဆိုတာကြီးကတော့မှန်တယ်။ဒါပေမဲ့ဒီအလံကို तू ဘယ်လိုသိမ်းလိုက်တယ်လဲ။တချို့ကပြောတော့လေပေါင်းဝီတက်ထိုးတယ်ပြောတချို့ကလည်းမဖွယ်မြန်လုပ်တယ်လို့ပြောတယ်။သူတို့ဘက်ကပြောတော့လေဒီအတိုင်းပဲဒါပေမဲ့ခောက်ပြီးတော့တင်ထားကြတယ်ပြောတယ်။ဒါကတော့ကျွန်တော် step ပြီးတော့ခေါ်တော့မှာ။ဖြုတ်တာတော့မှန်ပါတယ်ဖြုတ်ရဲဆိုတော့သူ့ရဲ့အကြောင်းကတော့ခုနကျွန်တော်ရှေ့ရပြောခဲ့သလိုပဲသူတို့ INGO ရဲ့မူရဘာသာတစ်ခုအဖွဲ့အစည်းတစ်ခုကိုကိုစားပြုတဲ့အလံတို့အထိမ့်မှတ်တို့သူတို့ရုံးနေမှာထားလို့မရဘူးသူတို့ရဲ့ဗဲမလိုက်မှုဆိုတဲ့မူရဒါပေမဲ့ကျွန်တော်တို့ကပြောရတာမှန်တယ်သို့တော့ခုနကကျွန်တော်ဒေတာရဲ့ထိခိုက်ရှောက်လွယ်မှုကိုနားလည်ဖို့ဆိုတာခုကိုယ်တိုင်သွားလို့ဆရာမလို့အမျိုးသမီးလည်းဖြစ်နေဟဲ့လားတဘောပဲအခြားဘာသာဝင်လည်းဖြစ်နေဆိုတော့သူကိုယ်တိုင်သွားလို့ခါမှာနားလည်မှုပြောတာသူအင်ရှင်ကိုပြောမယ်အချိုးကြောင့်နားလည်အောင်ပြောပြမယ်ဟဲ့လားသာသနာရေးဆိုင်ရာတွေတော်ဝင်စီတာတနာကြီးကဟလာဆရာတော်ကြီးတွေတာတနာဥစ္စာနာပုဂ္ဂိုလ်တွေကိုနားလည်အောင်ရှင်းပြပြလို့မဆိုဒါကပြည်ရင်သားနဲ့ပြီးသွားနိုင်တဲ့ကိစ္စ
အခုလိုပြဿနာကြီးထွားနေတဲ့အချိန်မှာပဲပြည်နယ်ဆွေရဘက်ကလည်းအ мян ဆုံးတုံ့ပြန်ကင်တွယ်ဖို့နှီးကွေးခဲ့တာကြောင့်အချိန်တွေပိုဆိုးလာရတယ်လို့ဦးရထွက်ကဒီပြည်နယ်အာဏာပိုင်တွေဘက်ကိုအပြစ်တင်ပါတယ
်တကယ်ပြောရတော့ဗျာနိုင်ဒီပြည်နယ်ဆွေကလည်းဖြစ်လာနိုင်တဲ့အခြေအနေကိုမူတည်တော့မှကျူတင်ကပေါ်တာလုပ်ရမယ်ဖြစ်ရင်အ мян ဆန်တုံ့ပြန်နိုင်ရမယ်နောက်ဌာနဆိုင်ရာအချိန်မှာပေါင်းစပ်နေနိုင်မှုကောင်းပါမယ်အခုကျွန်တော်တို့ခုနကျွန်တော်ချင်းပြတော့ဆိုရင်ကျွန်တော်ဒီလောက်ဟဲ့လားချက်ချင်းရေတက်ဖို့ဖြန့်ချောက်တော့မှကျွန်တော်ကားတွေရှိတယ်တိုးတော့စီမရှိဆိုတဲ့ပြဿနာကြောင့်နှိမ့်နှောက်နေနေဒါပေမဲ့တစ်ခါကြာတော့လေစွိုင်းကိုမေးလိုက်တော့စွိုင်းမှာကာလန်ကျွန်တော်တိန်းနဲ့ချီလို့ပုံထားတာရှိတယ်စစ်တူမှာဒီလိုမျိုးဟာကြီးအကျိုးတင်ချိတ်ဆက်တာမျိုးလို့လုံနိုင်ပို့တော့မြန်မှာပေါ့အခုတော့ဥကြုတ်ကြော်ထုံးဝကြုတ်ကြော်ထုံးအဲ့မှာတော့ထိုင်ပြီးတော့ဒီလုံရွေးကိစ္စတွေပြန်ပြီးတော့ညနိုင်ဆောင်ရွက်နေ
အခုဖြစ်ရစတင်ချိန်မှာနောက်ွယ်ကလှုံ့ဆော်မှုပုံစံမျိုးတော့ရှိပုံမရပဲနဲ့ပြဿနာဖြစ်လာတော့မှပြဿနာကိုပူကြီးလောက်အောင်လှုံ့ဆော်မှုမျိုးပဲရှိနိုင်တယ်လို့ဦးရထွက်ကပြောပါတယ်။အခုပြဿနာကြောင့်တော့မနေ့ဖြန်မှာစမဲ့သကောင်စင်းကောက်ခံမှုကိုထိခဲ့စရာမရှိဘူးလို့တော့ပြောပါတယ်။သကောင်စင်းကောက်ခံမှုကိုတာဝန်ယူထားတဲ့ဒီလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးခင်ရီဟာလည်းဒီကနေ့ပဲသကောင်စင်းကောက်ခံမှုအခြေအနေကိုရှင်းပြဖို့အတွက်စစ်တွေမျိုးကိုထွက်ခွာသွားပြီလို့ဆိုပါတယ်။စစ်တွေမှာတော့ဒီကြံနေတဲ့ကုလသမဂ္ဂဝန်ထမ်းချုပ်ကိုအာဏာပိုင်တွေဘက်ကစစ်တွေဟိုတယ်နဲ့ရဲတပ်ဖွဲ့ရဲသားတွေမှနေရာပေးထားကြပေမဲ့အများစုကတော့ဒီရန်ကုန်ကိုပြန်ပြီးတော့တည်ငြိမ်လာမယ့်အခြေအနေကိုစောင့်ကြည့်နေကြတာတွေ့ရပါတယ်ခင်ဗျာ
VOA ရန်ကုန်ရုံးခွဲကနေကိုသားညွန်ပြောပြခဲ့တာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့မြန်မာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြောပြပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကအဖွဲ့ဝင်တဦးဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမ်းမာရေးဟာစိုးရိမ်ရစေအခြေအနေမှာရှိနေသေးတယ်လို့ဦးဝင်းတင်ကိုအနီးကပ်ပြုစုပေးနေသူတူဦးကပြောပါတယ်ရန်ကုန်မရန်ကုန်မြို့နယ်မှာရှိတဲ့ဝီတိုရီယာဆေးရုံ ICU အရေးပေါ်အခန်းမှာတင်ထားရာကနေပြီးတော့ဆရာဝန်တွေရဲ့အကြံပြုချက်နဲ့ဒီကနေ့မွန်းလွဲပိုင်းမှာပဲရန်ကုန်ဆေးရုံကြီးကိုပြောင်းရွှေ့ခဲ့ပြီး ICU အရေးပေါ်အခန်းမှာပဲဆရာဝန်တွေကလူနာအခြေအနေကိုစောင့်ကြည့်နေတယ်လို့ဦးဝင်းတင်ကိုအနီးကပ်ပြုစုပေးနေတဲ့ကိုပေါက်ကအခုလိုပြောပြပါဗျာ။ဒီ
ထဲမှာပဲရှိပါသေးတယ်။ဆရာဝန်တွေကတော့ဝိတ်ပြန်ပြီးပေါ့နော်။ပြောရမယ်ဆိုရင်တော့နိုင်ငံကတည်းကအဲ့ဒီ benefit တော့ပြနေကြတော့ဒီလိုမျိုးပြနေကြ Very serious ရတော့ကျော်လို့နေတယ်ဒါမဲ့ဆိုရင်အတွက်မလို့ရှိနေတယ်အခုကျတော့အခုကျွန်တော်တို့ရန်ကုန်ဖြစ်မှာပါခင်ဗျာတနအိကျော်လောက်ကရတာတနအိတော့အာဆရာဝန်ကြီးရဲ့ဆုံးဖြတ်ချက်တော့ဒီမှာကပို့ပြီးတော့နည်းနည်းရှင်းပို့လုံးနိုင်မှရှင်းလို့ရှိတယ်
လောလောဆယ်မှာသူဟာခါနာတာနဲ့ဝမ်းပိုက်နဲ့ဆိုင်တဲ့ဝေဒနာတွေကိုခံစားနေရတယ်လို့သူ့မိတ်ဆွေတချို့ကပြောပြပါဗျ။အသက်84နှစ်ပြည့်ခဲ့ပြီဖြစ်တဲ့ဦးဝင်းတင်ဟာသူ့မွေးနေ့ဖြစ်တဲ့မတ်လ12ရက်နေ့ည8နာရီကျော်ကျော်လောက်သူ့မွေးနေ့ပွဲပြီးပြီးချင်းမှာပဲရုပ်တရက်ကျန်းမာရေးအခြေအနေကြောင့်မလို့လမ်းမတော်မြို့နယ်မှာရှိတဲ့ Green Cross ဆေးရုံကိုပို့ခဲ့ရတာပါ။ Green Cross ဆေးရုံမှာတရင်ပတ်နဲ့ချီစိတ်ကူတာမှုခံယူနေရကနေဆရာဝန်တွေရဲ့အကြံပြုချက်နဲ့ပဲဝီတိုရီယာဆေးရုံကိုပြောင်းရွှေ့ကုသပေးခဲ့ပြီးဝီတိုရီယာဆေးရုံမှာလည်း ICU အရေးပေါ်အခန်းမှာတည့်ရနေခဲ့ရတယ်လို့ကိုပေါက်ကပြောပြပါဗျာ။မိသားစုဆွေမျိုးသားချင်းမရှိတဲ့ဦးဝင်းတင်ကိုမိသားစုလိုယဉ်နီးတဲ့မိတ်ဆွေအပေါင်းအသင်းတွေကပဲကျမ်းမာရေးကုသစရိတ်တွေကိုအနီးကပ်ပြုစုမှုတွေကိုပါဝိုင်းဝန်းလှုပ်ဆောင်ပေးနေကြတာဖြစ်ပါတယ်။ဦးဝင်းတင်အခုလိုဆေးရုံတက်နေချိန်မှာ NLD ခေါင်းဆောင်တချို့နဲ့88မျိုးဆက်ငញ្ញဲရေးနဲ့ပွင့်လင်းလူအဖွဲ့စည်းရာခေါင်းဆောင်တချို့လည်းလာရောက်မေးမြန်းကြကြပါရယ် NLD နာယကလည်းဖြစ်သတင်းစာဆရာကြီးတူဦးလည်းဖြစ်တဲ့ဦးဝင်းတင်ဟာ88လူထုလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အတွက် 1989ခုနှစ်မှာသူဟာထောင်နဲ့အနည်း20ချမှတ်ခံခဲ့ရတာပါပြန်လွတ်လာခဲ့တဲ့အချိန်အထိထောင်ထဲမှာ16နှစ်ကျော်ကျော်နေခဲ့ရတဲ့ဥဝင်းတင်အနေနဲ့ထောင်ထဲမှာရရှိခဲ့တဲ့ယောဂတွေကြောင့်မကြာခဏဆေးရုံတက်ဆေးကုသမှုခံယူနေရသူလည်းဖြစ်ပါတယ်ရှင်
တို့ရရှိမြခင်အခုအချိန်ဟာမြန်မာနိုင်ငံရဲ့သမိုင်းစဉ်မှာအကောင်းဆုံးနဲ့အရေးကြီးဆုံးအချိန်အခါကိုရောက်နေပြီလို့နိုင်ငံတော်သမ္မတဦးသိန်းစင်ကတာဝန်ထမ်းဆောင်မှုစက်တန်3နှစ်ပြည့်မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်ဒီမိန့်ခွန်းဟာနိုင်ငံတော်ရဲ့အခြေအနေမှန်ကိုထင်ဟပ်တယ်လို့သောရရှင်တွေထင်ကြပါသလားဒီမိန့်ခွန်းနဲ့ပတ်သက်တဲ့သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်စနေညတရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
သောတာရှင်တွေအနေနဲ့ဒီည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစီရှင်။ဒီစီစဉ်ကိုလိုင်းနိုမီတာ24 kHz 11.13 လိုင်းနိုမီတာ25 kHz 11.965လိုင်းနိုမီတာ32 kHz 9355တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုစာရေးသားခြင်းကြတယ်ဆိုရင်တော့bamis@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ကြပါတယ်ရှင်ဖုန်းနံပါတ်က1-232-382-9995ဖြစ်ပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြေညာပေးပါအောင်မရှင
်ရုရှားအစိုးရအနေနဲ့ယူကရိန်းနယ်စပ်ဖြတ်ပြီးတော့တပ်တွေဆဲလွှတ်ဖို့စီစဉ်မရှိဘူးလို့ရုရှားနိုင်ငံသားဝင်ကြီးကပြောလိုက်ပါတယ်ခရိုင်းမီးယားဒေသကိုသိမ်းပိုက်ပြီးတဲ့နောက်မှာယူကရိန်းနယ်စပ်ကိုဖျက်ချော်ဖို့ရည်ရွယ်ချက်လုံးဝမရှိသလိုစိတ်လည်းမဝင်စားဘူးလို့ဒီနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကအစိုးရရုပ်သံပေါ်မှာဒီကနေ့စနေနေ့ပြောလိုက်တာဖြစ်ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပြဿနာတွေဖြေရှင်းရင်းအမေရိကန်တို့အဆိုပြုထားတဲ့အဆိုပြုချက်အပေါ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းပေါ်ကနေဆက်သွယ်ဆွေးနွေးခဲ့ပြီးနောက်တစ်ရက်မှာပဲအခုလိုပြောဆိုချက်ထွက်ပေါ်လာခဲ့တာပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာအကူအညီထောက်ပံ့ရေးလုပ်ငန်းတွေလုပ်နေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့ရုံးတွေနိုင်ငံသားဝန်ထမ်းနေအိမ်တွေပစ္စည်းတုံလောင်တဲ့ဂိုဒေါင်တွေကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကဖျက်ဆီးခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးဖို့စုံစမ်းရေးအဖွဲ့ကိုဖွဲ့လိုက်ပါတယ်။သမ္မတဦးသိန်းစိန်တာဝန်ပေးတဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့မလ26နဲ့29ရက်နေ့တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ဖျက်ဆီးမှုတွေမှာပါဝင်ခဲ့တဲ့သူတွေအပြင်ပြည်နယ်အုပ်ချုပ်ရေးအပိုင်းကတာဝန်ရှိသူတွေကိုစစ်ဆေးဖော်ထုတ်ရမှာဖြစ်ပါတယ်။စုံစမ်းတွေ့ရှိတဲ့အစီရင်ခံစာကိုတော့ဧပြီလ9ရက်နေ့နောက်ဆုံးထားပြီးတော့သမ္မတစီကိုတိုက်ရိုက်အစီရင်ခံစာတင်ပြရမယ်လို့အမိန့်ကျော်စာညစာထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာတော့ဒီကြားဖြတ်အစိုးရဝန်ကြီးချုပ်ရင်းလက်ရှင်လာရာဒုကနေပြီးတော့နှုတ်ထွက်ပေးရတောင်းဆိုနေတဲ့အစိုးရစန့်ကျင်သူတွေဟာဘန်ကောက်မြို့ကလမ်းတွေပေါ်မှာဒီကနေ့ပြန်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပြည်သူ့ဒီမိုကရက်တစ်ပါတီရဲ့ပြုပြင်ဒီခါမှာဒီပြည်သူ့ဒီမိုကရက်တစ်ပြုပြင်ပြောင်းလဲရေးကော်မတီရဲ့အတွင်းရေးမှူးချုပ်ဆုထပ်တောင်စုပန်ကထောင်တောင်းချီတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကိုဥဆောင်ပြီးတော့ချီတက်ခဲ့ပါတယ်။ဒီခါဒီမလေးရှားလေကြောင်းလိုင်းလေယာဉ်ကိုလိုက်ရှာနေတဲ့အိန္ဒိယသမုဒ္ဒရာတွေကနေပြီးတော့ဘိုင်းအပိုင်းဆာကိုမှထပ်ပြီးတော့မရရှိသေးဘူးလို့မလေးရှားသက်ယူပို့ဆောင်ရေးယာယီဝန်ကြီးကပြောပါတယ်။အစ်စ်ပြောင်းရှာနေတဲ့ဒီဩစတြေးလျနိုင်ငံပါသ်မြို့ရဲ့အနောက်ဘက်မိုင်1100ကျော်မှာအရာဝတ္ထုတွေမျောနေတာကိုရှာဖွေရေးလေယာဉ်တွေဘက်ကနေတွေ့ထားပေမဲ့လည်းဘာတည်းမှအစ်စ်ထပ်မရဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာယာယီဝန်ကြီးကပြောသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆွမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကမတ်တန်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်။ကျွန်မကတော့နန္ဒချက်ပါ။ VOA American တညနေ့ပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.